မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ဘက်ထွက်ပြေးခိုလုံနေတဲ့ရိုဟင်ဂျာ9သိန်းကျော်ကိုနေရရင်လုံခြုံစွာပြန်လည်ပို့ဆောင်နိုင်ရေးဆွေးနွေးဖို့စင်ကာပူနဲ့ထိုင်းနိုင်ငံသားရေးဝန်ကြီးတွေဟာမြန်မာနိုင်ငံကိုမကြာခင်မှာပွားရောက်တော့မယ်လို့မလေးရှားနိုင်ငံသားရေးဝန်ကြီးစိုက်ဖူဒင်အဗ်ဒူလာကအင်္ဂါနေ့မှာပြောပါတယ်အခုလိုသွားရောက်ဆွေးနွေးဖို့အာဆီယံအဖွဲ့ကြီးရဲ့အတည်ပြုချက်ကိုရရှိထားတဲ့အာဆီယံခေါင်းဆောင်တွေရဲ့ခီးစဉ်ဟာနိုဝင်ဘာလလယ်လောက်မှာဖြစ်နိုင်တယ်လို့လည်းပြောပါတယ်ဆွေးနွေးပွဲမှာရိုဟင်ဂျာပြည်ထောင်ကိုထိတ်တန့်ထားဆွေးနွေးမယ်လို့လည်းမျှော်လင့်ကြပါတယ်အခုလိုကနအူးလှုပ်ဆောင်ချက်ကနေလာမယ့်နှစ်အစောပိုင်းလောက်မှာစပြီးရခိုင်ပြည်နယ်တွေကသူတို့ရဲ့နေအိမ်တွေစီကိုရိုဟင်ဂျာတွေပြန်သွားဖို့ဖြစ်လာနိုင်မယ်လို့မျှော်လင့်ကြောင်းလဲဝန်ကြီးစိုက်ဖူဒင်ကပြောပါတယ်ဒီအစည်းအဝေးနဲ့ပတ်သက်ပြီးအာဆီယံနိုင်ငံသားရေးဝန်ကြီးတွေမြန်မာနိုင်ငံကနေပြည်တော်ကိုပဲချိန်သွားမယ်ဆိုတာမကြေညာသေးပါဘူးတကယ်လို့ဘင်္ဂလားဒေ့ရှ်နိုင်ငံတွေကရိုဟင်ဂျာဒုက္ခသည်တွေရဲ့အရေးကိုမဖြေရှင်းနိုင်ဘူးဆိုရင်ထိုင်းနဲ့မလေးရှားနိုင်ငံတွေကိုပါရိုဟင်ဂျာဒုက္ခသည်တွေရောက်ရှိနေတာမို့ဒီပြဿနာအတွက်စိုးရိမ်စရာပိုဖြစ်လာပြီးအာဆီယံကအခုလိုလှုပ်ဆောင်ရတာလည်းဖြစ်ပါတယ်UNHCR ရဲ့စီးရင်စရာတွေအရမလေးရှားနိုင်ငံထဲမှာရိုဟင်ဂျာဒုက္ခသည်9000ကျော်ရှိနေပါတယ်